မြန်မာနိုင်ငံမှာလောက်ကိုင်းနေကြတဲ့ Korea Posco ဆိုင်ကုမ္ပဏီနဲ့ Italian Danieli Tamani ကုမ္ပဏီတို့ဟာမြန်မာစစ်ကောင်စီကိုပံ့ပိုးကူညီနေကြတယ်လို့ Hindenburg Media ကဖော်ထုတ်ရေးသားလိုက်ပါတယ်။စစ်တပ်ကအာဏာသိမ်းလိုက်တဲ့2023ခုနှစ်နောက်ပိုင်းစီးပွားရေးပူးပေါင်းဆောင်ရွက်ရေးနဲ့ဖွံ့ဖြိုးရေးအဖွဲ့ကြီး OECD အဖွဲ့ဝင်ဆိုင်ကုမ္ပဏီတွေထွက်သွားကြပေမဲ့တောင် Korea Posco ကုမ္ပဏီကတော့မြန်မာစစ်ကောင်စီအတွက်ဝင်ငွေတွေဆက်ပြီးတော့ရှာပေးနေတယ်လို့ Hindenburg ကရေးပါတယ်။Posco ကုမ္ပဏီကရွှေသဘာဝဓာတ်ငွေစီမံကိန်းမှာဒေါ်လာသန်းနဲ့ချီပုံမှန်ရင်းနှီးမြှုပ်နှံလှသလိုကြီးသူတွေအပေါ်အကြမ်းဖက်နှိမ်နှင်းနေတဲ့စစ်ကောင်စီအတွက်ဝင်ငွေတွေဆက်ပြီးတော့ရှာပေးနေတယ်လို့လည်း Hindenburg ကဖော်ပြပါဗျာ။ Posco ကတော့မြန်မာပြည်သူတွေစွန့်ရင်ရအောင်ဆောင်ရပေးနေတာလို့ပြောပါတယ်။ဒါပေမဲ့လည်းအာဏာသိမ်းပြီးတဲ့နောက်ပိုင်း Posco ရဲ့ရွှေသဘာဝဓာတ်ငွေစီမံကိန်းကနေစစ်ကောင်စီအတွက်ဒေါ်လာ1ဘီလီယံဝင်ငွေရှာပေးခဲ့တယ်လို့ကုလသမဂ္ဂရဲ့ခန့်မှန်းချက်ကို Hindenburg ကကိုးကားဖော်ပြထားပါတယ်။စစ်ကောင်စီကလက်နက်တွေဝယ်ဖို့ငွေတွေရှာပေးနေတာဟာလူသားမျိုးနွယ်စုအပေါ်ကျူးလွန်တဲ့ရာဇမှုမြောက်နိုင်တဲ့အခြေအနေကိုဥတီသွားစေတယ်လို့လည်းဆိုထားပါတယ်။အများပြည်သူတွေကိုပေးပို့တဲ့ဓာတ်ငွေစရုံတွေပိတ်သိမ်းနေချိန်မှာရွှေဓာတ်ငွေစီမံကိန်းကသဘာဝဓာတ်ငွေတွေကိုတော့စစ်အစိုးရပိုင်းတာမဏိအလုံးကစီပို့ပြီးတော့ပို့ဆောင်ပေးနေတာကိုလည်း Hindenburg ကစုံစမ်းတွေ့ရှိခဲ့ပါတယ်။